မြန်မာနိုင်ငံရဲ့အကြံတင်တဲ့ပြည်ပခါကိုဖြည့်ရှင်းရမှာထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်ဖို့နဲ့အန်ယူဂျီဂျာကာလာမြို့သားညီညီရဲ့အစိုးရကိုတရားဝင်အသိအမှတ်ပြုဖို့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်နေတဲ့အာဆီယံအရှိတောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံကိုမြန်မာအရေးလှုပ်ရှားသူတွေကဒီကနေ့တောင်းဆိုကြပါတယ်။ မြန်မာပြည်ကမြန်မာအရေးစနစ်ပြောင်းဝယ်မှာမြန်မာအရေးတက်ကြွလှုပ်ရှားသူတွေအပြင်ကမ္ဘောဒီးယားနိုင်ငံသားတချို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။အာဆီယံအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံအကြားသုံးရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပနေတာမှာမြန်မာနိုင်ငံအတွင်းကအကြံဖက်လို့ရတဲ့ကိုရပ်တန့်ခြင်းမရှိတဲ့အတွက်နိုင်ငံရေးအရဆက်ကောင်စီကိုကိုစားပြုတဲ့သူကိုဖိတ်က မှုတွေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးအကျတ်တဲတွေဟာထိပ်သီးဆေးဝါးအတွင်းမှာလွှမ်းမိုးမဲ့အကြောင်းအရာတွေဖြစ်မယ်လို့ဒေတာတွင်ကိခတ်တွေကခံမှန်းနေကြပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝမ်ကတော့အရှိတောင်အာရှနိုင်ငံတွေဟာရေကြောင်းလုံခြုံရေးကာကွယ်ရေးဆိုင်ရာစင်ကာပူတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အကြောင်းပြောဆိုသတိပေးသွားပါတယ်။အာရှနိုင်ငံတွေနဲ့ရေကြောင်းလုံခြုံရေးစီမံချက်တွေအတွက်အမေရိကန်ဒေါ်လာတန်180ကျော်ရန်ပုံငွေ3ဆွဲမဲ့အစီအစဉ်ကိုလည်းအစည်းအဝေးဖွင့်ပွဲမှာကြေညာသွားပါတယ်။